ချက်သပရီနေမှာ Roman Catholic ဖခင်ကြောင့်ကြီးရဲ့အကြီးအကဲတာဝန်ကနေအနားယူရောမယ်ပုပ်ယဟန်မင်းကြီး Benedict ဟာနောက်ဆုံးအချိန်ဖြစ်တဲ့ဗုဒ္ဓဟူးနေ့မှာပရိသတ်ရဲ့ပူဇော်ရာကိုခံယူပြီးမင်ကွန်းပြောကြားခဲ့ပါတယ်။ရောမမြို့ကစိန့်ပီတာရင်မြစ်မှာပုပ်ယဟန်မင်းကြီး Benedict ကဥဆောင်ဝတ်ပြုဆုတောင်းရင်းပရိသတ်နဲ့နောက်ဆုံးအချိန်ဖြစ်တဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တမိုင်းတွင်မဲ့ဒီဆုတောင်းပွဲကိုတက်ရောက်ဖို့အတွက်လက်မှတ်ပေါင်း 9,000 လောက်ဖြန့်ဝေပေးခဲ့ပေမဲ့လည်းနောက်ထပ်လည်းထောင်နဲ့ချီးပြီးလာရောက်ကြဖို့ရှိမယ်လို့အာဏာပိုင်တွေကတွက်ထားကြတာပါ။သူတာဝန်ယူနေတဲ့ကာလအတွင်းကျောင်းတော်အတွက်မုံတိုင်းထံနဲ့ရေပြင်လိုပြဿနာအခက်အခဲတွေကိုကြုံခဲ့ရပေမဲ့ဖခင်တခင်ကနှိမ့်မြုံမသွားအောင်ကယ်တင်ခဲ့တယ်လို့ပိုယဟန်မင်းကြီး Benedict ကမိန်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အခုလိုအနားယူနှုတ်ထွက်ဖို့လုပ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်မျိုးအရင်ကဘယ်သူမှမလုပ်ခဲ့ဘူးသေးတယ်လို့ဒါဟာဘယ်လောက်ရေးပါတယ်ဆိုတာကိုသူသိထားတယ်လို့ပြောပါတယ်။ဒါအပြင်အခုလိုသူလှုပ်ဆောင်ခဲ့တာဟာတည်တည်ချာချာစဉ်းစားပြီးတည်တည်ငြိမ်ငြိမ်နဲ့ဆုံးဖြတ်လုပ်ခဲ့တာဖြစ်ကြောင်း Roman Catholic ဘုရားကျောင်းကြီးရဲ့အနာဂတ်အတွက်သူ့မှာယုံကြည်မှုအပြည့်ရှိတယ်လို့ပါပြောကြားခဲ့ပါတယ်။ပိုယဟန်မင်းကြီးကစာရွက်ပေါ်မှာရေးထားတဲ့သူ့ရဲ့မိန်ကွန်းကိုအီတလီဘာသာနဲ့ဖတ်ပြခဲ့တာဖြစ်ပြီးပရိသတ်ကမကြာခဏလက်ခုပ်တီးဩဝါပေးခဲ့ကြတာပါမိန်ကွန်းမပြောခင်မှာကားတွေမလာအောင်ပိတ်ထားတဲ့စိန့်ပီတာရင်ပင်တဲကလမ်းတွေပေါ်လှဲ့လေအချင်းညိုခံရင်လူအုပ်ကိုလက်ဝင်ရန်နှုတ်ဆက်ခဲ့တယ်လို့ဖြတ်သွားရင်တွေ့တဲ့ကလေးငယ်တွေအတွက်မကြာရက်ပြီးလဲဆူတောင်းပေးခဲ့ပါတယ်အခုလိုအချင်းညိုခံထွက်တာကိုတပတ်ကြာပြုတ်လုပ်ခဲ့ပေမဲ့အခုနောက်ဆုံးနေမှာတော့အရင်ကတဲ့ပရိသတ်ကပိုးပြီးများပါတယ်